This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
Radio NUG ကိုနားတော်တာဆင်နေကြတဲ့တော်တာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစစ်အာဏာရှင်ဗီးရုကနေကင်းဝေးပြီးကိုယ်စိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2025ခုနှစ်ဧပြီလ29ရက်နေ့ညပိုင်း Radio NUG အစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါရမယ်။ပထမဦးဆုံးအနေနဲ့ Radio NUG စီးရီးသတင်းကောင်းထုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ရှင်
။ Radio NUG သောတာဆင်များမင်္ဂလာပါခင်ဗျာ။ခုချိန်အစပြီး2025ခုနှစ်ဧပြီလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့အချမ်းဘတ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအကြိမ်ကြီး200ကျော်မှာလူပေါင်း200ကျော်သေဆုံးခဲ့ကြောင်းမြို့သားညီညီအစိုးရထုတ်ပြန်တဲ့သတင်းပဲဖြစ်ပါတယ်။အချမ်းဘတ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအကြိမ်ကြီး200ကျော်မှာလူပေါင်း200ကျော်သေဆုံးခဲ့ကြောင်းမြို့သားညီညီအစိုးရမှထုတ်ပြန်လိုက်ပါတယ်။မလ28ရက်ငရင်လှုပ်ခတ်ချိန်မှစတင်ကဧပြီလ25ရက်တည်စကားဆရဲ့လေကြောင်းတိုက်ခိုက်မှု225ကျင်းရှိခဲ့ပြီးသေဆုံးသူ242ဦးရှိတယ်လို့သိရပါတယ်။အဆိုပါလေကြောင်းတိုက်ခိုက်ခံမှုမှာစကိုင်းတိုင်းမှာ52ကျင်းသေဆုံးသူ80မန္တလေးမှာ48ကျိန်သေဆုံးသူ59ဦး၊ကချင်ပြည်နယ်မှာ12ကျိန်သေဆုံးသူ42ဦးရှိခဲ့ပါတယ်။မတ်လ28ရက်မွန်လပိုင်းစကိုင်းငရင်လှုပ်ခတ်ပြီးတဲ့နောက်အမျိုးသားညီညွတ်ရေးအစိုးရပါဝင်တိုင်းရင်းသားတော်လှန်အင်အားစုတွေကယာယီအပြစ်ရဲကြောင်းကြေညာခဲ့ပေမဲ့လည်းစကားဆဟာပါရာမော်တာများ Jet Fighter များစစ်သုံးရဟန်းများနဲ့ရဲသားနေထိုင်ရာနေရာအများပြားကိုတိုက်ခိုက်ခဲ့ပါတယ်ခင်ဗျာ။ကုတ်ကတင်ဆက်ပေးမှာကတော့စကိုင်းမြို့နယ်မြောက်ချမ်းတနေရာမှာလေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းမြို့နယ်မြောက်ချမ်းတနေရာမှာတရအူးတက် Jet Fighter တစ်စီးနဲ့မိတ်တီလာတက် Jet Fighter တစ်စီးတို့ဖြင့်လေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့ပါတယ်။စကိုင်းမြို့နယ်မြောက်ချမ်းတနေရာမှာတရအူးတက် Jet Fighter တစ်စီးနဲ့မိတ်တီလာတက် Jet Fighter တစ်စီးဖြင့်မနက်9:34မိနစ်နဲ့9:48မိနစ်အချိန်တို့မှာလေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့ကြောင်းသတင်းရရှိထားတယ်လို့Wallet Informational Network ကအတည်ပြုထားပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတင်မှကောက်ယူထားတဲ့သတင်းချက်လက်တွေရ2025ခုနှစ်ဧပြီလ1ရက်နေ့မှ23ရက်နေ့ထိနိုင်ငံတော်မှာအကြမ်းဖက်စစ်အုပ်စုရဲ့လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အမျိုးသမီး32ဦးနဲ့အမျိုးသား23ဦးစုစုပေါင်း55ဦးသေဆုံးခဲ့ပြီးအသက်18နှစ်အောက်ကလေးငယ်18ဦးပါဝင်ကအဲ့ဒီအရေးအတွက်မှာစကိုင်းတိုင်းဟာ22ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးကလေးတောင်ပိုင်းတိုက်ပွဲမှာစကားဆပတ်မှ20ကျော်တေဆုံးခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။တကြောပြန် CDF KKG ရဲ့ Major Operation အတွင်းကလေးတောင်ပိုင်းတိုက်ပွဲမှာစကားဆမှလက်လွတ်လိုက်တဲ့စခန်း၅ခုနဲ့ကျန်သာရွာစခန်းပြန်လည်ရရှိရေးအတွက်ဧပြီလ29ရက်9:00မှာစစ်ကြောင်း2ခုဖြင့်ထိုးစစ်ဆင်လောင်ခဲ့တယ်လို့သတင်းရရှိပါရတယ်။တိုက်ပွဲတွင်ရန်သူစကားဆထံမှလက်နက်၈လက်နဲ့ခဲယမ်းတွေရရှိခဲ့ပြီးစကားဆအလောင်း9လောင်းကောက်ရတဲ့အပြင်စကားဆအယောက်20တေဆုံးခဲ့တယ်လို့ဆိုပါတယ်။စကားဆတွေဟာတရားရစစ်သားတွေကိုပြန်လည်တေဆောင်ခဲ့ကြပေမဲ့လည်းတချို့ကတော့စကားဆဘက်ကပြစ်သက်သွားခဲ့ကြတယ်လို့ဆိုပါတယ်။တိုက်ပွဲမှာစကားဆမှ Jet, Y-12, Mi-35, Drone နဲ့လေကြောင်းတိုက်ခိုက်မှုများစွာပြုလုပ်ခဲ့ပြီးအပြစ်မဲ့ပြည်သူများနေထိုင်တဲ့နတ်ချောင်း၊နတ်မြောင်း၊အောင်ချမ်းသာ၊တံပိုးနဲ့ငဖရွာများကိုဘုံးကျဲတိုက်ခိုက်ခဲ့ပြီးပြည်သူ၄ဦးတေဆုံးခဲ့ရပါတယ်။တိုက်ပွဲမှာ CNA, CDF, KKG, CDF, VACOGMCR နဲ့အမှတ်၁စစ်ဒေသတို့ပါဝင်ပြီးအကြာဆုံးမရှိဘဲရွရွချွန်ချွန်တုံ့ပြန်နိုင်ခဲ့တယ်လို့သတင်းရရှိပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမယ့်သတင်းကတော့ຫນွေဦးတော်လှန်ရေးကာလအတွင်းသေဆုံးခဲ့ရတဲ့ဒီမိုကရေစီရေးလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းဟာ 6,594 ဦးရှိခဲ့ပြီဖြစ်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အကြံဘက်စေအုပ်စုနဲ့၎င်းရဲ့လက်ပါစေဘီကြောင့်ຫນွေဦးတော်လိုင်းကာလအတွင်းသေဆုံးခဲ့ရတဲ့ဒီမိုကရေစီရေးလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းဟာ6,594ဦးရှိခဲ့ပြီဖြစ်တယ်လို့သိရပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်မတရားစစ်အာဏာလုမှုဖြစ်စဉ်စတင်ချိန်မှ2025ခုနှစ်ဧပြီလ28ရက်ထိအကြံဘက်စေအုပ်စုနဲ့၎င်းရဲ့လက်ပါစေဘီကြောင့်ຫນွေဦးတော်လိုင်းကာလအတွင်းသေဆုံးခဲ့ရတဲ့ဒီမိုကရေစီရေးလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းဟာ6,594ဦးရှိခဲ့ပြီဖြစ်တယ်လို့ AAPP ကဖော်ပြပါဗျာ။ဒါပြင်မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်စပ်ပြီးဖမ်းဆီးခံခဲ့ရသူစုစုပေါင်းဟာ2,983ဦးရှိခဲ့ပြီးအဲ့ဒီထဲကမှ22,180ဦးဟာထိန်းသိမ်းခံရဆဲဖြစ်ကထိန်းသိမ်းခံရသူများအနက်မှ1,980ဦးဟာထောင်ဒဏ်ချမှတ်ခံထားရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုRadio NUG သတင်းတောက်တာဂီကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ကြကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးပြည်ရင်းသတင်းတွေကိုတော့ຫນွေဦးမုံကဆက်လက်တင်ပြပေးသွားမှာပဲဖြစ်ပါတယ်ရှင
်မင်္ဂလာညချမ်းပါရှင်2025ခုနှစ်ဧပြီလ29ရက် Radio NUG ညပိုင်းပြည်ရင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမုံပါကျွန်မအောင်ဆုံးတင်ပြပေးမယ့်တဲ့ငါတော့မင်းနီဆွန်ထပ်ပြည်နယ်ရင်ကျင်းပပြုလုပ်တဲ့တော်လန်တကြံတို့ပြည်တော်စုဝင်ကြီးနော်ဆူဇန်နာလှလှဆူတက်ရောက်ခဲ့တဲ့တဲ့ငါပဲဖြစ်ပါတယ်။အမေရိကန်နိုင်ငံမင်းနီဆွန်ထပ်ပြည်နယ်မှာတော်လန်တကြံကို2025ခုနှစ်ဧပြီလ29ရက်နေ့မှာကျင်းပပြုလုပ်ခဲ့ရာမြို့သမီးလူငယ်နဲ့ကလေးတငယ်ရာဝန်ကြီးဌာနပြည်တော်စုဝင်ကြီးနော်ဆူဇန်နာလှလှဆူတက်ရောက်အားပေးစကားပြောကြားခဲ့တယ်လို့သိရပါတယ်။တော်လန်တကြံပွဲမှာမြမရေးရာတည်သချင်းအကများနဲ့တီးဆိုးဖျော်ဖြေခြင်းမြမရွေရာစားစရာများကိုရောင်းချပေးခြင်း၊သုံးဆောင်ပစ္စည်းများကိုကန့်ဆက်မဲ့ဖောက်ပေးခြင်း၊အစားရှိသည့်တို့ကိုလှုံ့ဆော်ပြီးဝင်ကြီးဌာနမှလည်းဆိုင်ငံဖွင့်လှစ်ပြီးစစ်ပေးရှောင်မျိုးသမီးများ၊ကလေးများရဲ့ထုတ်ကုန်ပစ္စည်းတွေကိုရောင်းချရာလူငွေစုစုပေါင်း $1,185 ရရှိခဲ့ပါတယ်။ရရှိလာတဲ့ရမုံငွေများကိုလိုအပ်နေတဲ့နေရာများဖြစ်တဲ့အထူးသဖြင့်ငလီမေးသင့်ဒေသများသို့ပေးပို့လှူဒန်းသွားမယ်လို့တင်ပြရှိပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ငလီလှုပ်ပြီးတလားပြည်သည့်တိုင်9ရောက်မှ2ရောက်ကစိတ်တန်းရာခံစားနေရဆဲဖြစ်တယ်ဆိုတဲ့အကြောင်းအရာပဲဖြစ်ပါတယ်။ငလျင်လုံးပြီးတလားပြည့်တဲ့အချိန်9ရောက်မှ2ရောက်ကစိတ်တန်းရာခံစားနေရဆဲဖြစ်ကြောင်း U Report မြန်မာကဖော်ပြပါတယ်။ဒီတွေ့ရှိမှုတွေက U Report မြန်မာကနေပြီးငလျင်နောက်ပိုင်းအခြေအနေတွေပေါ်လူငယ်တွေကိုယ်တိုင်ပါဝင်ဆွေးနွေးခဲ့တဲ့ဖိုးရလက်တစ်ခုဖြစ်တယ်လို့ဆိုပါတယ်။တလားကျော်ပြီးပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဟာငလျင်ငိုခံခဲ့ရတဲ့သူတွေအတွက်အရေးကြီးတဲ့စိန်ခေါ်မှုတစ်ခုဖြစ်နေဆဲဖြစ်ပြီးအားလုံးရဲ့ခံစားချက်တွေကိုနားထောင်ပြီးကုညီဖေးမှာဖို့ယူရီဖို့မြန်မာကလူငယ်တွေနဲ့တူရှိနေတယ်လို့ဆိုပါတယ်။မလ28ရက်အတွင်းစကိုင်းမြို့ကိုဗဟုပြုပြီးလှုပ်ခတ်ခဲ့တဲ့ပြင်အား9.9အဆင့်ရှိစကိုင်းငလျင်ကြောင့်လူဦးရေ3,000ကျော်အသက်ဆုံးရှုံးခဲ့ရပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းကတော့မြမရေးနဲ့ပတ်သက်ပြီးတောင်ကိုရီးယားနိုင်ငံဆိုင်ရာတရုတ်တန်ယုံစီတို့အိပ်ပွင့်ပေးစာပေးပို့မယ်ဆိုတဲ့သတင်းဖြစ်ပါတယ်။မြန်မာရေးနဲ့ပတ်သက်ပြီးတောင်ကိုရီးယားနိုင်ငံဆိုင်ရာတရုတ်တန်ယုံစီကိုအိပ်ပွင့်ဗီဇာပေးပို့မှာဖြစ်ကြောင်းသိရပါဗျ။မလတ်လေးရက်မွန်းလွဲ၃နာရီမှညနေ၄နာရီအထိကိုရီးယားဆိုလ်ဘူတာမှဂျွန်ဂန်ဆာရိုက်ထိကနဦးလန်ရှောက်ဆန္ဒထုတ်ဖော်မှာဖြစ်တယ်လို့ MFDMC ကအတည်ပြုဆိုပါတယ်။တောင်ကိုရီးယားနိုင်ငံဆိုလ်မြို့နဲ့လမ်းမများထက်တွင်တရုတ်အစိုးရ၏မြန်မာစစ်တပ်ပံ့ပိုးမှုဆန့်ကျင်ကြောင်းမြန်မာပြည်သူအသံများကိုအရှိန်မြှင့်တင်မိဖြစ်ကမြန်မာပြည်သူများရဲ့လူမျိုးရေးလိုအပ်ချက်ကိုကိုရီးယားအစိုးရနဲ့ကိုရီးယားပြည်သူများထံသာမကနိုင်ငံတကာတိုင်းပိုင်းထံသတင်းစကားပါမယ်လို့သိရပါပါရှင်။ဆက်လက်ပြီးမြန်မာငလင်ပေးတဲ့ပြည်သူများအတွက်နော်ဝေးခရိုနာ3,900ကျော်လူငွေရရှိထားတဲ့သတင်းကိုတင်ပြပေးပါအောင်မယ်။မြန်မာငလင်ပေးတဲ့ပြည်သူများအတွက်နော်ဝေးခရိုနာ3,900ကျော်လူငွေရရှိထားတယ်လို့သိရပါပါတယ်။ငလင်အတွက်လူဒဏ်မှုများမှ Base Bank PayPal စသည်တို့မှစုစုပေါင်း36,999 ခရိုနာလူငွေရရှိထားကြောင်းသိရပါတယ်။ငလင်ဘေးကငွေစုတာ36,000ကျော်ရတယ်။ခုထိဆက်စုနေတုန်းဖြစ်တယ်လို့ CRPS Support Group Norway မှာအတွင်းရမှုမဝင်မဝင်ကပြောပါရယ်။ဒီကြားထိရောက်သောလူဒဏ်မှုများဆက်လက်လူဒဏ်လျက်ရှိပြီးဘဏ်နဲ့အခြား Base တို့ဝင်လာသောလူရှင်များစင်ကိုလည်း CRPS Support Group မှဖော်ပြထားပါရယ်ရှင်။MFDNC ထားဖို့တတာဖလားတောင်ကိုရီးယားနိုင်ငံပို့ချုံမျိုးတွေစစ်ပေးဆောင်ရမုံငွေဘောလုံးပြိုင်ပွဲကျင်းပတဲ့တရင်ကိုလည်းတင်ပြပေးပါမယ်။တောင်ကိုရီးယားနိုင်ငံပို့ချုံမျိုးတိုင်း MFDNC ထားဖို့တတာဖလားအမည်ရှိစစ်ပေးဆောင်ရမုံငွေအတွက်ဘောလုံးပြိုင်ပွဲတရက်ကိုဘောလုံးအသင်း16သင်းလူရည်400ဝန်းကျင်နဲ့ကျင်းပခဲ့ပါတယ်။ ဟောလုံးပြိုင်ပွဲမှာ MFDMC ဥက္ကဋ္ဌဦးစောမိုးအောင်နဲ့ MFDMC အဖွဲ့တာဝန်ခံများရမုံငွေဘောလုံးပြိုင်ပွဲကြီးကြပ်ရေးတာဝန်ခံကော်မတီကိုရီးယားတာဝန်ခံများမှတော်လင်းရေးအတွက်အားပေးတိုက်တွန်းစကားများပြောကြားကလုံခြုံအားပေးမှုများပြုလုပ်ခဲ့ပါတယ်။၎င်းရောက်သည့်ပြည်သက်များအတွက်စစ်ဘေးရှောင်ရမုံငွေဖြစ်မြမအစားတောင်းမုံမျိုးစုံနဲ့တော်လင်းမတရားအင်ဂျီရင်တို့များကိုရောင်းချခဲ့ပြီးရရှိတဲ့ဝင်ငွေများကိုစစ်ဘေးဒုက္ခသည်များအားပေးပို့နိုင်ရန်စီစဉ်ခဲ့ကြတယ်လို့သိရပါတယ်။ MFDMC ထောက်ပို့တပ်သားဖလားဘောလုံးပြိုင်ပွဲကို၃ချိန်ကျင်းပခဲ့ရမှာအမြဲပူးပေါင်းပါဝင်ပြီးရှင်ပြိုင်ခဲ့ပြီး၃ချိန်ဆက်တိုက်အင်းချွန်းဖော်လုံးအသင်းမှစုခူရရှိခဲ့ပါရဲ့ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာဂီမပေးပို့ထားတာဖြစ်ပါရဲ့ရှင
်။မင်္ဂလာပါရှင်။မနက်ဖြန် EB လ 30 ရာနေအတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်ော်အခြေအနေမှာကပလီပင်လယ်ပင်နဲ့ဘင်္ဂလားပင်လယ်ော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပါတယ်။ပင်လယ်ပင်အခြေအနေကတော့ရခိုင်ကမ်းရိုးတဲ့နယ်မြဝကျောမော်ဒေသတို့မှာလေဟာအနောက်အနောက်မြောက်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။တနင်္သာရီကမ်းရိုးတဲ့နယ်မုဒမခွေတို့မှာလေဟာအရှိမြောက်ဘက်ကနေတနအီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးချီနေကတော့နေပြီးတော့မန္တလေးတိုင်းပဲခူးတိုင်းအရှေ့ပိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးချီနိုင်ပြီးတော့စကိုင်းတိုင်းမကွေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းအနောက်ပိုင်းကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းချင်းပြည်နယ်မွန်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာကျဲကျဲမိုးထချုံရွာနိုင်ပါတယ်။နေ့အပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာနေ့အပူချိန်တွေရော့ကျနိုင်ပါတယ်။မြူချီနေကတော့မြန်မာနိုင်ငံတဝန်းလုံးမှာမြူကြဆင်းမှုရော့ကျနိုင်ပါတယ်ရှင်။ဒီရင်တဲ့နေကိုနားဆင်ခဲ့ကြရတာပဲဖြစ်ပါတယ်။သောတာရှင်များရှင်အခုဆက်လက်ပြီးတော်လိုင်းရေးဆောင်မအစီအစဉ်မှာတော့မြမနွေဦးခရိုနီကယ် AP 28မြင်ကွင်းမူမခဆောင်မကိုနွေဦးနိုင်ကဖတ်ကြားတင်ဆက်ပေးတော့မှာဖြစ်ပါတယ်ရှင
်။မြမနွေဦးခရိုနီကယ် AB လ28မြင်ကွင်း MNDAA လက်ထဲကလာရှုမြို့ပြန်ရပြီးတဲ့နောက် TNL ရင်ဆိုင်ရမယ်ဖြစ်အားကိုကန်တိုင်းဒါလက်နက်ကင်အဖွဲ့ကစစ်ကောင်စီနဲ့ဇန်နဝါရီလမှာအပြစ်ရပ်ပြီးအေဘီလမှာလာရှိုးမျိုးကိုပြန်လည်လွှဲပြောင်းပေးလိုက်ခြင်းရဲ့အကျိုးသက်ရောက်မှုဟာရမ်းမြောက်ဒေသကအခြားသောလက်နက်ကင်အဖွဲ့တွေရင်းဒေသနဲ့ဆက်ဆက်နေတဲ့နေမျိုးတွေမှာစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေကြတဲ့အခြားသောလက်နက်ကင်တပ်ဖွဲ့တွေအပေါ်မှာလည်းသက်ရောက်မှုတွေရှိလာမယ်ဆိုတဲ့အချက်ကတန်တရားဖြစ်စရာမလိုပါဘူး2023နှစ်ကုန်ပိုင်းနဲ့2024နှစ်လယ်ပိုင်းတွေမှာရှမ်းမြောက်ဒေသကစစ်ကောင်စီထိန်းချုပ်နေမြေတွေကစစ်စခန်းတွေနဲ့မြို့တွေလျင်မြန်စွာလက်လွတ်ဆုံးရှုံးသွားခဲ့တဲ့အဖြစ်ကမြန်မာနိုင်ငံတွင်းကလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးအင်အားစုတွေအဖို့အံ့အားသင့်ရလောက်အောင်မြန်ဆန်လွန်ခဲ့တာဖြစ်ပါတယ်။ရခိုင်စစ်မျက်နှာမှာရှုံးနိမ့်မှုတွေဇက်တိုက်ရင်ဆိုင်ရတယ်လို့ရှမ်းမြောက်ဒေသမှာလည်းအရှုံးနဲ့ဆုတ်ခွာရတာတွေတုံ့ပန်းအဖြစ်ဖမ်းဆီးခံရတာတွေစစ်စခန်းစစ်ဌာနကျုံးတဲ့မြို့တွေလက်လွတ်ဆုံးရှုံးခဲ့ရတာတွေကစစ်ကောင်စီအဖို့နောက်ထပ်ဘယ်မြို့ဘယ်စခန်းတွေထပ်ပြီးဆုံးရှုံးအောင်မလဲဆိုတဲ့စိုးရိမ်မှုတွေဖြစ်စေခဲ့ပြီးတော့တော်လိုင်းအင်အားစုတွေဘက်ကစိတ်အားတက်ကြွမှုတွေလည်းဖြစ်ပေါ်စေခဲ့တာပါ။ဒါ့ပေမဲ့ MNDAA နဲ့စစ်ကောင်စီတို့ဇန်နဝါရီလဆန်းကုမင်းဆွေးနွေးပွဲမှာအပြစ်ရဖို့သဘောတူညီမှုရခဲ့တဲ့အဖြစ်ကရှမ်းမြောက်နောက်ထပ်နေမြေတင်းယူမှုတွေရဲ့အလားလာကိုမိမိန်သွားစေခဲ့ပြီးတော့အေဗီလာမှာလာရှိုမျိုးကိုပြန်လည်လွှဲပေးလိုက်ရခြင်းကရထားပြီးသားအချိုးမြတ်တွေပါပြန်ပါသွားတဲ့အဖြစ်နဲ့မာမိတ်အဖြစ်ပူပေါင်းဆစ်စင်ရေးလုပ်ကြတဲ့လက်နက်ကင်အဖွဲ့တွေအကြောင်းမှာကဆက်ဆံရေးအနာဂတ်ပူပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေမယ့်အခြေအနေဖြစ်လာခဲ့တာပါ MNDAA အနေနဲ့အနာဂတ်မှာနေမြေတိုင်းဆစ်စင်ရေးမလုပ်တော့ဘူးဆိုတဲ့သဘောတည်းရောက်စေတယ်လို့စစ်ကောင်စီအနေနဲ့ MNDAA နဲ့တိုက်ခိုက်ဖို့မလိုတော့တဲ့အဖြစ်ကရှမ်းမြောက်မှာရင်ဆိုင်နေရတဲ့ TNLA အဖို့ဖိအားဖြစ်စေလိမ့်မှာအသေးချာဖြစ်ပါတယ် TNLA အဖို့အဆိုပါဖိအားတွေကိုယခုသတင်းပတ်တွေမှာရင်ဆိုင်နေရပြီဖြစ်ပါတယ်ယမန်နေ့နှစ်လေဝန်းကျင်ကတည်းကပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့ရှေ့တန်းမှာစစ်ကောင်စီတပ်တွေနဲ့ရင်ဆိုင်ဖြစ်ပွားနေခဲ့တဲ့နောင်ချိုမြို့ရဲ့တောင်ဘက်မှာတည်ရှိနေတဲ့တောင်ခန်းဒေသတိုက်ပွဲတွေပုံမူပြင်းထန်လာပြီးတော့စစ်ကောင်စီဘက်ကခံစစ်ဆင်ခဲ့ရာကနေထိုးစစ်အဖြစ်ပြောင်းလဲပြီးနောင်ချိုမြို့ဘက်ကိုတဖြည်းဖြည်းချင်းကပ်လာနေတဲ့အနေအထားဖြစ်ပါတယ်။ခုရက်ပိုင်းသတင်းတွေထဲတောင်ခန့်ရဲ့မြောက်ဘက်မဲပုတ်ရွာကနေနောင်လင်းရွာကိုစစ်ကောင်စီတပ်တွေသိမ်းယူနိုင်ခဲ့တယ်ဆိုပြီးဖော်ပြထားကြပါတယ်။စစ်ကောင်စီတပ်တွေနောင်ချိုမြို့ကိုရောက်ဖို့က15မိုင်16မိုင်အကွာဝေးရှိနေသေးတာဖြစ်ပေမဲ့ လာရှူးမြို့ကိုမတိုက်ခိုက်ရဘဲပြန်ရခဲ့တဲ့စစ်ကောင်စီအနေနဲ့နောင်ချူကြောင်မင်းတီဘောတို့ကိုတစ်ခုပြီးတစ်ခုပြန်လည်သိမ်းယူဖို့ရည်မှန်းချက်ထားရှိပြီးကြိုးပမ်းလိမ့်မှာတည်ကြတဲ့အနေအထားဖြစ်ပါရည်စစ်ကောင်စီအဖို့အနောက်ဘက်စစ်မျက်နှာရခိုင်တောင်ပိုင်း AR တိုင်းအနောက်ဘက်ချမ်းစစ်မျက်နှာနဲ့မြောက်ဘက်ကချင်ပြည်နယ်အရှိတောင်ဗမော်စစ်မျက်နှာတွေမှာခံစင်းနဲ့ဆုတ်ခွာပေးရတဲ့အနေအထားရှိနေပြီမဲ့ရှမ်းမြောက်ဒေသမှာတော့ဆုံးရှုံးထားတဲ့နေမျိုးတွေကိုပြန်လည်ရယူဖို့စီရေးတန်တမန်ရေးတရုတ်နိုင်ငံဖိအားကိုရယူထားတဲ့နီလန်းတွေနဲ့ဆုံးရှုံးထားတဲ့တိတ်ခါကိုစေဖို့စ조사နေတယ်လို့ဆိုရင်မှားမယ်မထင်ပါဘူး TNL ရဖို့10-20ခုစစ်စင်ရေးပထမပိုင်းနဲ့ဒုတိယပိုင်းအစကာလတွေလို့လူအင်အားလက်နက်အင်အားပြည်စုံစွာရှိမရှိတော့အတိအကျမပြောနိုင်ပေမယ့်မာမေအင်အားမှာမတူတော့တဲ့အခြေအနေကိုသတိပြုရမှာဖြစ်ပါတယ်။ရှမ်းမြောက်မှာနေမီအများပြားသိမ်းယူနိုင်ခဲ့ပြီးတအောင်ပလောင်လူမျိုးအများစုနေထိုင်တဲ့ဒေသတွေသာမကအခြားတိုင်းဒေသလူမျိုးစုတွေနဲ့ရောနှုတ်နေထိုင်ကြတဲ့ကွက်ခိုင်၊နောင်ချူ၊မိုးကုတ်တို့လိုဒေသတွေကိုသိမ်းယူနိုင်ခဲ့ပြီးတဲ့နောက်မှာနေမီစုမှုအုပ်ချုပ်မှုနဲ့ပတ်သက်ပြီးအချို့သောတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအကြားပို့တိုက်မှုအောက်ခြေအဆင့်ကိုထိလက်ရောက်တိုက်ခိုက်မှုတွေရှိနေခဲ့တာက10-20စစ်စင်ရေးမတိုင်ခင်နဲ့အစပိုင်းကလိုစီးလုံးနဲ့ဆက်ဆံရေးမျိုးမဟုတ်တော့တဲ့အနေအထားလို့ဆိုရင်မှားမယ်မထင်ပါဘူး။ဒိုင်းသားလက်နက်ကိုင်အဖွဲ့အပြင်10-20အစပိုင်းမှာ PDF တွေနဲ့ပူးပေါင်းတိုက်ခိုက်ခဲ့ကြတဲ့အခြေအနေမျိုးအခုနေ့အခါရှိနေသေးသလားဆိုတဲ့မေးခွန်းလည်းပေါ်ထွက်လာပါသေး။10-20စစ်စင်ရေးပထမပိုင်းနဲ့ဒုတိယပိုင်းကာလတွေမှာရှမ်းတောင်ပိုင်း၊ကရင်နီ၊စကိုင်းတိုင်း၊မန္တလေးတိုင်းနဲ့အညာဒေသက PDF လက်နက်ကိုင်အဖွဲ့တွေရဲ့လူအင်အားနဲ့ပူးပေါင်းပါဝင်တိုက်ခိုက်ခဲ့ကြတာအများသိရှိပြီးဖြစ်ကြပါသည်။ကွမ်းလုံ၊လောက်ကိုင်တိုက်ပွဲတွေကအစလာရှူ၊ကြောင်မင်း၊နောင်ချူတိုက်ပွဲတွေမှာ PDF တပ်ဖွဲ့တွေအများပြားပါဝင်တိုက်ခိုက်ခဲ့ကြတဲ့အခြေအနေကအခုဆက်လက်ရှိနေသေးသလားဆိုတဲ့အချက်လဲထည့်သွင်းတွက်ချက်ရမယ့်အချက်တစ်ချက်ဖြစ်ပါသည်။တောင်ခမ်းတိုက်ပွဲလိုမျိုးမှာရှမ်းတောင်က DPLF လို့တနုပြည်သူလွတ်မြောက်ရေးတပ်ဖွဲ့ပါဝင်နေတဲ့အကြောင်းတရင်တွေမှာပါရှိပါတယ်။10-20စစ်စင်ရေးရဲ့အစအလယ်နဲ့လက်ရှိပြစ်ဆုတ်ပံအနေအထားမှာရွေကျန်းတဲ့အကျိုးစီးပွားတွေပြောင်းလဲလာသလားဆိုတဲ့အချက်အပေါ်မူတည်ပြီးတပ်ပေါင်းစုဖွဲ့စည်းနိုင်ခြင်းရလက်ပေါ်ထွက်လာမယ့်အခြေအနေလေးဖြစ်ပါတယ်။ဒီအခြေအနေတွေကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပေါ်မှာတည်ရှိတဲ့မြို့တွေနယ်မြေတွေကိုပြန်လည်ထိန်းချုပ်ဖို့ကြိုးစားမယ်စစ်ကောင်စီနဲ့တန်တမာရေးအရာနဲ့ရုပ်ဝတ္ထုဆိုင်ရာတွေထောက်ခံအားပေးမယ်အိန္ဒိချင်းတရုတ်နိုင်ငံတို့ရဲ့ရည်ရွယ်ချက်ဖြစ်ပါတယ်စစ်ကောင်စီအနေနဲ့တရုတ်နိုင်ငံရဲ့ထောက်ခံမှုတန်တမာရေးအရာဖိအားတွေကိုအစွမ်းကုန်အသုံးပြုပြီးရှမ်းမြောက်ကိုယခုထက်ပုံမှန်မဆုံးရှုံးရအောင်ကြိုးစားမှာဖြစ်တယ်လို့နေဆက်ကုံတွေရေးလမ်းကြောင်းကိုပြန်လည်ထိန်းချုပ်နိုင်အောင်နီးလဲအမျိုးမျိုးနဲ့လှုပ်ဆောင်မယ်ဆိုတာတန်တရားဖြစ်စရာမရှိပါဘူးရှမ်းမြောက်မှာလှုပ်ရှားနေတဲ့တော်လိုင်းအင်အားစုတွေအနေနဲ့မိမိတို့အဖွဲ့အနေနဲ့နေမြေများများထိန်းချုပ်နိုင်ရေးနဲ့မဟာမိတ်ဖွဲ့စည်းရေးတို့အကြားအချို့သောအခြေအနေမှာနှစ်ခုလုံးတပြိုင်တည်းမဖြစ်နိုင်ဘူးဆိုတဲ့အချက်ကိုလက်ခံကြရမှာလည်းဖြစ်ပါရယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီမှာဆက်လက်အသံလွှင့်နေပါတယ်။ဒီနေ့ညရဲ့တော်လိုင်းရေးတီဂီတာအစီအစဉ်မှာတော့ KD ဖန်ရေးဆက်ထားပြီးကာဘိုလစ်တီဆိုထားတယ်။ဒီနေ့လို့အမိရတဲ့တော်လိုင်းရေးတီသချင်းကိုနားဆင်ကြရမှာပဲဖြစ်ပါတယ်ရှင်
။ဒီနေ
ိန်စာတွေသိတော့မယ်နေမမေဘူးမမေဘူးဒီနေ့လေတမိုင်းကပြီးထိုးတယ်နေဘယ်တော့မှတော့မှတော့မမေบัวบัวด้วยอัตตะด้วยสะเดเสเลยวิญญาณด้วยก็ต้องกินมาเป็นต้องคําช่วยผู้โจเจเมียทําไมจะวิญญาณคงพอมาไม่ส่งด้วยเนี่ยจะกันช่วยอนาคตเลยเงี้ยช่วยไม่เป็นไรมาผู้โจใช่มั้ยสักวันในด้วยตาด้วยจ้าเดี๋ยวพอไม่จากันมาเนบาลาWa wa we wa wa we the best is easily when you know got strong in my when talk I'm to you to change the mind I we me phone for my song for my name can you up my name dine dine
တို့ရရှင်များရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုကိုတင်ဆက်ပေးကြပါမယ်။အနောက်ဘိုးကင်းရဲ့ဘာသာနဲ့တပတ်အတွင်းသတင်းတွေကိုနန့်ရင်ရွေးမီကဖတ်ကြားတင်ပြပေးပြီးတဲ့နောက်မှာတော့ကျမတို့ရဲ့ညပိုင်းအစီအစဉ်လေးကိုရနာလိုက်တော့မှာဖြစ်ပါတယ်။တို့ရရှင်တော်လန့်ပြည်သူအပေါင်းဘေးရည်ရဲ့အသွေးအသွေးကနေကင်းဝေးပြီးငြိမ်းချမ်းသာယာပျော်ရွှင်တဲ့ညချမ်းကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင်။
မူပါကမလလဖိကိုက်ဖိပါအန်ယူဂျီလန်ကလူလဖာမွနီမမကိုကလည်းလို့ပုနာယပကတော့ဖာထမကွနီတပထရာလန်စပရလဖာနော်လို့ဘာလကတော့ဖာထစပရလဖာယောနော်မယာနဲ့ရင်နွေးမီနော်လို့စပရခန်ထိတ်ကွေနော်ခိုက်ပါခုပစုကချာဝဒါနော်ကြောင့်ပုဒါလဖာတို့နဝလဘာရစီယာလပစုကုစလန်ယူလဖာပါကပ်တိုခွေစတုစီယာကဒုတိယလာနံတောဖူကကိုင်းနော်လက်အနီးတန်လဖာယောဖခိုဒမာယုတ်တကဘန်ယူချော့ပရော့စတုစီယာလဖာနော်ကပတာပါလောပဒုတွေလဖာနော်ကဒုတွေစနော်လောစနော်ချော့ပွဒလဖာတုကဘာတမွန်ထစတမွန်တာလောဝေဒေလူလပ်ကဘာကိုတိုင်ထလန်ထလန်စင်နော်ကိုင်းခန့်စကောက်ခန့်ကုထုံမဝေခိုက်တန်နော်စိတ်ထဝေဒါလကပနလဖာလက်စတုစီယာဖလောင်းစကငါခုလန်ပဒုဖူဆောက်ခေါ်ဖနော်လောကြောင်နီးစီရိုက်နေလိုက်ဖရီကစီဟိုတန်ကောက်ခွေးနာရီရိုက်စီရိုက်မနစ်ချော့မန်တွခတ်တော့ပြူလီခန့်ရီတပိတ်ချင်းဝိတောင်လိတ်ကြတဝံအောင်မြင့်မှုစန်းစာဆိုင်ကဲလဖာတဲ့ဆွေမျိုးဆက်ကဆူကိုက်နဲ့အနိုင်ခေါဖာတော့ဖူလဖာနော့စတုဆက်ကိုက်တန်လောက်ပါတဲ့ဘုကပန်ယူနီခိုတိုခွေလက်စပေါဖာနီဘုံတော့ကပတရားပါလို့လက်ဆက်ကရောဖာပလိတ်ထိုင်ဆက်လဖာပါခွာခိုကမူတကနေဖူတာကထောင်းလို့ခမနကစီနီရပါတိဝိဒါတဲ့ဒီဘုခဆလပါဒုန်ရဲ့ဘာစပါဒုပါတဲ့အမနောကပတိယပါလို့စပရနီရေကွေနော်အန်ယူချစ်ပဒုပမူတာဘန်ဒီခုစဖုလပါကကနုစမနနောအနုကုနုနေကမဆယုအခွန်နီးထောင်မှုရပြင်တော့ကပတိယပါလို့လိုင်ဘရီနီစီယိုက်တန်နီကိုခုတော်မှလမ်းဝဲခက်ဆက်ကောက်ပလန်နူရှာနုနကမီတီစတိုခန်ဆောက်ကောက်ဖာအန်ယူချစ်ပဒုပမူတာဘန်ဒီဖူတာကကနုစမနနောခုဒမာကောစပိစမဆဂလပါတဲ့ကဒုဖောက်ထံတေကစပိစမလပါလေရခိုက်ဒုဖောက်ထံဝဒပါခန့်စကောက်ခန့်တို့နောစုစနာလဆုနောလာဝဒပူယောတုနောခန့်တို့စမလန်တို့ကပဒံပါပမူတပန်နေပုစေပုလပါခွင်ရခံကမလဟွေဝိဒဝီတိစလူလပါခန့်တဲ့စတတ်ထံဖက်ဒလပါယောစတုထောက်ထံခန့်စတုစုတထုခွင်နဝဒကောစမလန်ရိုက်ဒူကတ်ထံဝိဒါတဲ့ Space Master Plot အသိခလပါခိုင်းတော့ Type Plan တို့ Plot ထံဝိဒါတော့ဒကာတိပါတုတ်ခေါင်းစင်တော့ ဖောင်နိထဘာနုနဘာစရာပထပမူတဘနဲ့ဖုစိပုလဖာတနုတို့ပဇလစပဒံစမဆလဖာပမှုစမှုရှုခိုက်တဲ့စနယ်လန်စတူးစီယံခိုက်လဖာကပရထန်ဆက်တဲ့စပုံးထန်ထော့ဖာလက်စတုထန်တုံလန်လဝန်လဖာဖပါစလစမဆောမနောဆလဖာကခုဒမနိစီရံဘာလန်ထစ်လန်စီကစပကထန်ဆလဖာယောနောပါစလက်ခနုစမလန်နောပမှုအဖူလဖာတဲ့ဆုတ်ကောင်ခုဒမဝိဒာတဲ့မုလဘာတောအဖုန်နုတဲ့ပါဆိုင်ဝိဒာအပါပမှုလဖာလဲအပရိုင်စရီလပာတိန်ခွေးဆန်စအောင်တဲ့စမဆာကရူစီလပာဘာလဘတ်စထိုယိုစမဆာမနောလပာပါစလကရူစီတာခြားခေခိုက်တဲ့ဆောင်းဆောင်းခိုင်ခိုက်စမဆာလပာခုတော်မဝဒနောကြောင့်စိတ်စိတ်ထဝေတာနောစပရတရွေကရင်နောတုတ်ခေါင်းဆာပူပါတရားထစခါစခိုက်အပထိုယိုကွမ်လန်ဆက်ချပီခွခွေကောင်းအန်စာရုထွေရလက်မွေပူပါတရားထနောကြောင့်ဟီယန်နီနောတုတ်ထန်တာစပရလောကေနူပရုံစုဖူကောက်ခန့်တူလိုက်စပွန်ပရဝန်တော်ဖနီတောင်နီစီရနေလိုက်ဖင်နီတန်နဲ့ထောင်လုံးနီစီနီတန်နော့တော့ခေါင်းစံနော့ဒုတတရားထလက်မစခါစကိုင်အောက်တိုဘာကမ္နလဖာနော့ဒဘုကဘန်ယူစတုဆလဖာစူဖောင်ဖာဒုစတုဆလဖာမာဂါခုလောင်ခွေမီကမ္နလဖာအရင်တဲ့ဒုထစဖောက်ဖာတဲ့ဖောင်နိထဆလဖာရောမွလဲလူခံဖာရရှာခွင့်ရအာမနောဂိုင်ပတိယပါလောကပန်ယူဖလာဖာဘူစတုကပန်ယူလဖာတုနေဘူဒုံလဖာတုစတုဆလဖာရောခုတော်မဟူစီတမ်လန်နောကလီဖာစတုဆလဖာကြောင့်ခမနကစီလီကနေတန်ခါကပါမတိဝိဒာနေဥပစင်းကြီးကဒဲတကဖတ်တုကပါနေတိဘူခန်ဆာသဲစီလီကတုနေမစပါတုဘာထဲကောင်တန်ခါကြောင့်ရဲ့ကြောင့်တဲ့ဂျေဖလုံနွီဖလုံကကောင်ဝိဒာနောကတုဖောက်တန်ထားဝိဒာနောတုခေါဆော်ရောဘူစဝဲဖတ်တုတုခုတော်မယောစတုဆလိစီတပ်လန်တော်ကဇွဲဖတ်လူလဖာရောအကြောင်းတိဘုခန်ဆာကစီခုကဒုနိမတ်စပါဒုဘာထေကောတိဝိဒာရိုက်ကတဲ့ရေဖလိုကစီခုပလုံကကောင်ဝိဒာတဲ့တုတ်ခေါဆက်ဘွဲကမလဖာအရင်တော့ခုလွန်ခွေဝိလမီကပလန်တော်ကမတ်ခုလွန်ခွေလမီအကြောင်းစကားကောင်လဖာကိုက်ထန်ရေဖလုံတိဖို့တဲ့စပါယတရုကပလုံမြန်ဝိဒာနောကပတိယပါနောစပရလခိုင်ထုတ်ကြွေးနော်အန်ယူချီပတ်တို့စပဒန်ကခန်နုစမလန်နယ်လန်ဆက်ဖလာခေါရဖူလဖာတဲ့ဒဲခေါရဖူဖလဖာဖစခွဲလကုတ်တိုင်းဆက်လဖာရောပါဆက်လက်စဖိစမအကြောင်းဖလောင်းဖန်ဖောင်းလပါတို့ကိုက်ထမကန် PDF တို့ခရခုနာကုတ်တို့ထုံတော့နီထောင်နီစီရိုက်နေလိုက်ဖနီစီလီတန်နီတန်တို့စခါလန်းစဝီဟူးစီနီထောင်ဆန်နီထောင်နီစီရိုက်ရောအောက်ကိကခဝဒနောကိုက်ပူပါတရားထဝဒနောလက်စခါလန်းလူဖခေါရလဖာတဲ့ခေါရဒုလဖာဖပါလပါစတုဖောင်းလဖာနဲ့ပါဆလက်တနိုစပိစမအကြောင်းဖလောင်းစခါလန်လူမြင်နဲ့ဆက်လဖာတို့ကုဒုနိပါခွင့်ရလဖာရောကုဒုနိပါအကန်တဲ့ဆန်စီမှုခွင့်လဖာဖအခင်ထောင်ရေးပါလကေကတုတ်တနိုရုံတော့အစီခုဒမတ်အကတော့ဖောက်ထံဝိဒါနောလက်ဆန်စီယူထွေဆက်ဖခေါရဖူစဝိစနစယူထွေဆောက်ဆောက်ခလိုင်းလက်ဆန်စအောင်လုံးဝခေါရပလပကဒုနိပါရောခွင့်ရအောင်လောက်အောင်ဆန်စီမှုခွင့်လဖာဖရေလေရေဘုတနုတို့ပါစပောင်းနေပုံထလက်မွဲအောင်လာအောင်ဆန်စလဖာဟုတ်တော်မဝဒနောကနဲ့လက်စလဖာပါဝဒနောကပတိယပါလို့မုကနီထပ်ဖာဒရနစပလဖာရောမဒါခွေရောလို့ဘဝကမလက်ဖိရဲ့ပြပအနည်းချင်းလောက်ခွေလဖာမကပမရှူကိုကနေလာစေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.3 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။